နယ်သာလန်နိုင်ငံတဟိတ်မြို့တော်က ICC ကနိုင်ငံတကာပြစ်မှုဆန်တရားရုံးမှာသူ့ရဲ့အမှုကြားနာနေစဉ်ကာလအတွင်းနိုင်ငံအာဏာကိုဒုတိယသမ္မတကိုလွှဲပြောင်းပေးထားမယ်လို့ကင်ညာသမ္မတဦးဟူရူကင်ညာတာကပြောလိုက်ပါတယ်။မစ္စတာကင်ညာတာဟာအငင်းပွားစရာ2008ခုနှစ်သမ္မတရွေးကောက်ပွဲနောက်ဆက်ဖြစ်လာတဲ့တိုင်းရင်းသားလူမျိုးနွယ်စုတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်အောင်စီစဉ်ရမှာပါဝင်တယ်လို့စွပ်စွဲခံခဲ့ရပြီးလူသတ်မှုအပါအဝင်ဆွဲချက်5ခုနဲ့ရင်ဆိုင်နေရတာပါ။သူ့အမှုကြားနာဖို့အတွက်အင်ကာနဲ့ဗိုလ်ဒူးအနေတွေမှာရုံးတော်ကိုလာရောက်ဖို့ ICC ရဲ့စင့်ခေါ်ချက်ကိုအလေးထားပြီးလိုက်နာပါမယ်လို့ဒီကင်ညာသမ္မတကနိုင်ရိုဘီမြို့တော်မှာလွှတ်တော်ကိုဒီနေ့ပဲမေကွန်းပြောခဲ့ပါတယ်။သူ့နိုင်ငံမှာမရှိတော့ဒုသမ္မတဖြစ်သည့်ဝီလျံရူထိုဟာဂျာယီသမ္မတဖြစ်နေတာဝန်ယူသွားလိမ့်မယ်လို့လည်းသမ္မတကဆက်ပြောပါတယ်။မစ္စတာကင်ညာတာရဲ့တရားခွင်ကိုတကယ်တော့ February လမှာစတင်ဖို့အရင်ကအစီအစဉ်ထားခဲ့တာပါ။ဒါပေမဲ့လည်း ICC တရားဝန်ရှင်နေဖာတူဘန်ဆာဒါကသူတောင်းထားတဲ့အဓိကစာရွက်စာတမ်းတွေကိုကင်ညာဆွေရကမပေးအပ်လာဘူးလို့ပြောပြီးသူ့ရဲ့တရားခွင်ကိုအကြိမ်ကြိမ်ရွှေ့ဆိုင်းခဲ့ရတယ်လို့ဆိုပါတယ်ခင်ဗျ။